ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးမှာဒီနေ့မနက်ကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဝရဇွတ်ကြီးရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီလီလိုလမ်းမကြီးပေါ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မနေ့တိုက်ပွဲဖြစ်ခဲ့တာကတော့ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကဝါရဇွတ်ကြီးရွာအုပ်စုအောင်လာရွာမှာစစ်ကောင်စီတပ်နဲ့ဆံပြရွာပြည်သူစစ်အဖွဲ့တွေကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးအဲဒီနောက်မှာပြစ်ခတ်မှုတွေဖြစ်တာပါမိုင်းခွဲပြီးတဲ့နောက်နိုင်ဝက်ကြာလောက်နှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတူဦးကဗျူရီကိုပြောပါတယ
်ကျွန်တော်ကလည်းဆံပြရွာနဲ့တိုက်ရဖြစ်တဲ့အောင်လာကြီးအောင်ဖြစ်တယ်အောင်လာရွာဆင်းလာလို့တောင်ကြိုးလို့ရပါတယ်လမ်းမကြီးပြင်းတော့ပေါ့ခမ်းမတော့ရှင်းတော့တော့မကြိုးတော့ဘူးရှင်းနေတာမနေ့ရှင်းနေတာပါစစ်ကြောင်းကိုဆွေးနွေးတိုက်တယ်လို့တဘောရတယ်။အံသားသားနဲ့စစ်ကြောင်းနဲ့ခက်နိုင်ရတော့ပြစ်ခတ်ကြမှာ။စစ်ကြောင်းပြည်သူ့ရဲ့ပေါင်းမကြမှာဒီဘက်ကစွန့်လည်းမတန်တဖို့ခောက်ကြတာပါလို့။တ
ောက်ကြောင်းညနေ9နာရီလောက်ကလည်းဝရဆွေရွာနီမိုးကောင်းချောင်းကဒေသခေါ်တရုတ်တရာနီမှာလည်းစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးတယ်။မင်းနဲ့ဒီနေ့မနေ့တိုက်ပွဲဖြစ်ပွားခြင်းစစ်ကောင်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဝါရစီရွာမှာကြွရောက်ပြီးတော့ရွာသားနှစ်ဦးထိခဲ့ဒဏ်ရာရတယ်လို့လည်းသိရပါတယ
်။မင်းကဖိုက်ကြီးတရားမှာဖြစ်တဲ့ဆောင်တော်တယောက်ရှိရဲ့တဲ့။ဒါကဒီနေ့အဲဒီမှာဖြစ်တဲ့ခံလို့နေချင်တဲ့စမ်းပြပေါ့။ဖျောက်ဖြစ်တယ်၊မြောက်ဖြစ်ရတော့အဲရွာသားပေါ့နော်။အဲအောင်ရာစုရွာသားဖြစ်ရတော့ရစ်တာကမြောက်ဖြစ်။ဒီမှာနိကုခုံတော့ဟာရှိရပါမယ်။နိကုခုံကဖြစ်ချက်မှဆိုတော့အဲ့တက်ကောင်ကနေဖြစ်တော့။အင်းတက်ကောင်ကနေဖြစ်တဲ့ဟာအဲ့တော့ပတ်သွား။
ထိခဲ့ဒဏ်ရာရသူတွေဟာအသက်45နှစ်အရွယ်အမျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးဖြစ်တယ်လို့နောက်ဒေသခံတဦးကပြောပါတယ
်။ဒီကိစ္စပဲဒီကိစ္စကလည်းဒီနေ့ဒီကိစ္စတွေကမှာဒီနေ့ကြားရပါတော့ဒီကနေ့အရွယ်ဥတော်ဖန်ဒီတော့ပေါ်လာမှာပြန်ရကြည့်ရတော့လေနောက်တော့အဲ့ဒီမတ်ဖွန်ဖွဲတဲ့နေ့ဒီဒီတို့အိမ်မှာကြားရခါကျတော့ဒီကြည့်ခိုက်သွားတော့ပေါ့အဲသူကလက်ကြည့်သွားတယ်တဲ့
ဒီတော့တိုက်ပွဲအတွင်းစစ်ကောင်စီနဲ့ KIA ဘက်ကထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရတဲ့ကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ပတ်တွင်းကတော့ဖားကန့်မြို့နယ်လဝါကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ခွန်ဆိုင်ရန်ရွာသား300လောက်ဟာလဝါရွာကိုတိမ်းရှောင်နေကြပြီးတော့စေဝါနဲ့ရိခာအခက်အခဲရှိနေကြပါတယ်။စက်တင်ဘာလဒုတိယပတ်တွင်းကလည်းတနိုင်းနဲ့ရှင်ပူရန်ကြားမှာစစ်ကောင်စီတပ်နဲ့ KIA ရဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။နောက်ပိုင်းမှာတနိုင်းဘက်ကစစ်ကောင်စီစစ်ကြောင်းတွေချီတက်လာတဲ့နောက်ဒီလိုလမ်းမကြီးတစ်လျှောက်မူကောင်ဖားကန့်နဲ့တနိုင်းမြို့နယ်ရွတ်မှာမိုင်းခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ကချင်ဒီလိုလမ်းမပေါ်ကအခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသုံးတရာထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျ။